အင်ဒိုနီးရှားနိုင်ငံမြို့တော်ဂျကာတာကနေဒီနေ့လာနေမိနစ်ပိုင်းမှာပြန်တက်သွားပြီးမိနစ်ပိုင်းကြာမှာပဲပင်လယ်ထဲပြတ်ကျသွားတဲ့လေယာဉ်ရှိရာနေရာကိုရှာဖွေကစေဖွဲ့တွေတွေ့ရှိထားပြီးလို့ယူဆနေကြပါတယ်။ဘန်ကာပိုက်လီတွန်ကျွန်းကိုပြန်တန်းစင်မှာရီရာဘော်ကနေပျောက်သွားတဲ့ Lion Air လေယောင်လိုင်းရဲ့လေယာဉ်မှတ် JT610 ရှိတဲ့နေရာကိုအတိအကျတွေ့ရှိထားပြီးလို့အခိုင်အမာယုံကြည်ထားတဲ့ကြောင့်စစ်တပ်အကြီးကဟာရီချဟန်တို့ကဒီနေ့ပေါ်တူနေမှာပဲပြောဆိုထားတာဖြစ်ပါတယ်22မီတာအရှိရှိတဲ့အရာဝတ္ထုတစ်ခုကိုအင်္ဂါနေ့ညပိုင်းမှာရှာဖွေတွေ့ရှိတဲ့အကြောင်းရေတပ်ရာရှိဟာရီဂျူဂိုနွမ်ဟန်တို့ကလည်းအင်ဒိုနီးရှားရုပ်သံဌာနကိုပြောဆိုထားတာပါပင်လယ်ကျမ်းမြေ area အခြေကြီးရဲ့ပုံရိပ်ကိုရယူနိုင်တဲ့စကန်ဆူနာနဲ့အသေးစိတ်ပုံရိပ်တွေရယူပြီးရင်တော့ဒီအရာဝတ္ထုကိုစစ်ဆေးနိုင်မှုအတွက်ရင်းဟုသမားတွေဆေးလွတ်သွားမယ်အကြောင်းလည်းရေတပ်ရာရှိကပြောဆိုခဲ့တာပါလေယာဉ်ပျက်ရှိရာကိုရှာဖွေနိုင်ခဲ့တာ black box လို့ခေါ်တဲ့လေယာဉ်ပျက်သန်းမှုမှတ်တမ်းတွေလေယာဉ်မှုရဲ့အတန်ဖက်ဆက်တွေကိုရယူနိုင်မှုရှာဖွေရေးအဖွဲ့တွေပုံမှန်နှိစက်လာတာလည်းဖြစ်ပါတယ်